မြန်မာနိုင်ငံမှာရှိလာတဲ့ကျင်းပမဲ့ယူကောက်ပွဲအတွက်ဒီကနေ့စင်ကာပူနိုင်ငံမှာကြိုတင်မဲ့ပေးရမှာချောချောမောမောဖြစ်တာတွေ့ရပေမဲ့ပြည်ပရောက်မြန်မာအများစုရှိရာထိုင်းနိုင်ငံမှာတော့အခက်အခဲကြုံရမယ့်အလားအလာရှိနေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်မိုးစောပါ။ဒီလ18ရက်နေ့အထိကြိုတင်မဲ့ပေးခွင့်ပြုထားတဲ့စင်ကာပူနိုင်ငံမှာမြန်မာနိုင်ငံသားတွေစတင်မဲ့ပေးနေကြတာပါ။မဲ့ပေးခွင့်ရသူစီးရင်ကိုတော့မြန်မာတန်ယုံကအွန်လိုင်းကနေထုတ်ပြန်ပေးပြီးမနက်9နာရီကနေညနေ9နာရီတွင်အလဲကျမဲ့ပေးနိုင်ကြပါတယ်။ပရမဆုံးကြိုတင်မဲပေးခွင့်ရတဲ့ဒီနေ့မှာပဲကိုယ်တိုင်မဲသွားပေးခဲ့တဲ့မတ်မေကျော်စုံညွန်ကတော့သူ့တွေ့ကြုံကို VOA ကိုအခုလိုပြောပါတယ်
။မဲပေးရတာကတော့အဆင်ပြေပါတယ်။ဝင်သွားလာတဲ့ကျမတို့ရဲ့မဲဆန္ဒနယ်ကဘယ်မှာရှိလဲ။ရန်ကုန်တိုင်းဆိုကောင်းတာ3-4ခုခွဲထားရဲ။ရန်ကုန်တိုင်းကောင်းတာမှာကျမရဲ့မဲလက်မကူကြီးတောင်းယူပါပါတယ်။တောင်းယူတဲ့အခါမှာလည်းသူတို့ရွေးကွန်ကထုတ်ပေးလိုက်တဲ့ကျမနာမည်နဲ့ပေါ့နော်။မဲဆန္ဒရှင်အမည်စင်ရင်ပေးမှာကျမကိုယ်တိုင်လက်မှတ်ထိုးပါပါလေကျမရဲ့မဲလက်မှတ်ကိုထုတ်လိုက်ပါလက်မှတ်ထိုးပြီးတော့မှကျမကအခန်းထဲဝင်သွားပြီးကိုကြိုက်တဲ့ပါတီကိုပို့ကူအမှန်ချစ်မဲလီပေးရတာ
ပထမဆုံးနေ့မှာမဲပေးဖို့စင်းယူထားသူ800လောက်ရှိပေမဲ့ဒီကနေ့မဲလာပေးသူဟာ200လောက်ရှိကြောင်းခန့်မှန်းထားကြပါတယ်မြန်မာနိုင်ငံနဲ့အိန္ဒိချင်းဖြစ်တဲ့ထိုင်းနိုင်ငံမှာတော့ဒီလ3ရက်နေ့မှာကြိုတင်မဲ့ပေးတာတွေကိုစတင်မှာဖြစ်ပြီးဘန်ကောက်မြို့ကမြန်မာတန်ယုံနဲ့ချင်းမိုင်ကကောင်စီဝင်ယုံနှစ်နေရာမှာမဲပေးကြရမှာဖြစ်ပါတယ်။မြန်မာရွှေပြောင်းအလို့သမားအခွင့်အရေးလှုပ်ရှားသူတွေကတော့မြန်မာအများစုနေထိုင်ရာအရက်တွေမှာမဲယုံဖွင့်ဖို့အတွက်မြန်မာတန်ယုံကိုထိုင်းဆူရနဲ့ကြည်တိုင်းဆောင်ရွက်ပေးဖို့တောင်းဆိုခဲ့ပေမဲ့ COVID-19 ကာယရောဂါကြောင့်ထိုင်းနိုင်ငံဘက်ကခွင့်ပြုတာမရှိခဲ့ပါဘူး။ဒီလိုခွင့်မပြုတဲ့အတွက်မဲဆန္ဒရှင်အတော်များများဟာမဲပေးဖို့အခက်အခဲရှိနိုင်ကြောင်းကိုရွှေပြောင်းအလို့သမားအခွင့်အရေးကွန်ရက် MWRN ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကအခုလိုပြောပါတယ်
။ခက်ခဲဆိုတော့ထိုင်းနိုင်ငံမှာခွင့်ရင်တိုင်းနေပြီနဲ့89ခုရှိတဲ့ကြောင်းဒီဗန်ကောက်လူမျိုးမျိုးမလာပြီလို့ဆိုတာအရှမ်းပြည်သားလူတွေအတွက်အလန့်ကွက်ဝီတာတပိုင်း။နောက်ပြီးတော့မဲပေးရက်ကိုဆိုတာ3ရက်နေ့ကနေ28နေ့ထိနေ့စဉ်ပြီးလို့ရတယ်ဆိုပြီးမဲ့ထိုင်းနိုင်ငံမှာဟိုအလုပ်ပိရကသူရဲ့နဲ့သူတတ်မှတ်ထားတယ်ကြံပိရမဟုတ်ရင်တွားရည်လိုက်ရည်အတွက်စိတ်ဝင်ဟိုပြောဆိုရမယ့်အခက်အခဲရတပိုင်းနောက်တစ်ခါတချို့ခရီးသွားတဲ့အတွေ့အကြုံအလေးချင်းမရှိတဲ့ပုံကများကြတော့လေဘာသာစကားအခက်အခဲရတော့ကောင်းနောက်ကုန်ကြမ်းမှုတွေအတွက်ကြောက်တော့တွားမှုလာမှုအခက်အခဲရှိတဲ့ပိုင်းတွေလည်းပေါ်လာနေပြီးတော့စိန်ခေါ်မှုတွေတော့အများကြီးလာပါဘူးလေ
အထူးသဖြင့်ထိုင်းနိုင်ငံတောင်ပိုင်းဒေသမှာရောက်ရှိနေသူတွေအတွက်ဆိုရင်ပုံမိုခက်ခဲနိုင်ကြောင်းပြောပါတယ်နှစ်ဖက်အစိုးရကထုတ်ပြန်ထားတဲ့တရားဝင်အစည်းအရာဆိုရင်ထိုင်းနိုင်ငံမှာမြန်မာနိုင်ငံသား2တန်းကျော်လောက်အလုပ်လုပ်ကိုင်နေပြီးလောလောဆယ်မှာတော့မဲပေးဖို့လျှောက်ထားသူ3000ကျော်လောက်သာရှိတာပါဒီလိုထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတွေမဲပေးခွင့်ဆုံးရှုံးနေရတဲ့အခြေအနေပေါ်မှာတော့လာမယ့်ရွေးကောက်ပွဲကိုစောင့်ကြည့်လေ့လာမယ် Base မြန်မာအဖွဲ့ရဲ့ Director ဆိုင်းရဲကျော်စွာမြင့်ကအခုလိုတုံ့တက်ပါတယ
်ကျွန်တော်တို့ဒီအခုလက်ရှိရှိနေတဲ့မဲပေးတဲ့စနစ်ကိုပြင်ဖို့လိုပဲဆိုတော့လောလောဆယ်ကအခုတအားနောက်ကျပါပြီရွေးကောက်ပွဲတော့ရောက်နေပြီဆိုတော့အခုကတော့မပြင်နိုင်တော့ဘူးဆိုတော့ရွေးကောက်ပွဲတွေကြားပြရွေးကောက်ပွဲတွေကတော့ဒီ2020အဲရွေးကောက်ပွဲပြီးတာနဲ့ကျွန်တော်တို့ဒီနိုင်ငံတကာမှာရောက်နေတဲ့မြန်မာနိုင်ငံသားတွေအလေးတကူမဲပေးခွင့်ရအောင်ပေါ့ဆိုတော့အဲ့ဒါတော့အလုံးတော့အောင်ပေါ့ဆိုတော့တော့ဒါထိုင်းရတော့ဒါတခြားဆုံးဥပမာပေါ့ဗျာတခြားနိုင်ငံတွေမှာတွဲရွေးကောက်မှာပဲတန်ယုံမရှိတဲ့နေရာမှာမဲပေးလို့မရအောင်ဖြစ်နေတာဆိုတော့ဒါကတော့ကျွန်တော်တို့ကိုပြင်ရမယ်လို့ပဲကျွန်တော်အကြံပြုပြောချင်ပါတယ်ဗျာ
မြန်မာနိုင်ငံမှာ2020ရွေးကောက်ပွဲကိုနိုဝင်ဘာလ10ရက်နေ့မှာစတင်ဖို့သတ်မှတ်ထားပြီးမြဲလက်ရှိကာယရောဂါကူးစက်မှုမြင့်မားနေတဲ့အခြေအနေကြောင့်ရွေးကောက်ပွဲရွှေ့ဆိုင်းဖို့တောင်းဆိုတာတွေရှိနေပါတယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတော့တဘာဝဘင်းနဲ့နေမည်တည်ငြိမ်အေးချမ်းမှုအခြေအနေအရရွေးကောက်ပွဲရွှေ့ဆိုင်းဖို့လိုရင်အောက်တိုဘာလအတွင်းထုတ်ပြန်မယ်လို့ကြေညာထားပါတယ်။ကျွန်တော်မိုးစောရန်ကုန်ကသတင်းပေးပို့တာပါ။